ငပြားရောဂါကုသတဲ့ chloroquine နဲ့ hydroxychloroquine ဆေးတွေဟာ covid-19 ရောဂါကုသရေးဓာတ်မဟုတ်ကာကွယ်ရေးအတွက်အသုံးပြုလို့ရမရ။ကမ္ဘာလုံးဆိုင်ရာလေ့လာမှုကြီးမှာ Britain ဆေးရုံတွေကချက်မှန်ရေးလုပ်သားတွေပထမဆုံးပါဝင်တော့မှာဖြစ်ပါတယ်။ Oxford တက္ကသိုလ်ဦးဆောင်တဲ့ဒီလေ့လာမှုကိုစစ်စပင်းတွေကစတင်လိုက်တာဖြစ်ပြီးဥရောပ၊အာဖရိက၊အာရှနဲ့တောင်အမေရိကကဒီရောဂါကုသရေးမှာပါဝင်နေတဲ့ချက်မှန်ရေးလုပ်သား၄000ကျော်နဲ့ဆန့်သက်စစ်ဆေးမှာဖြစ်ပါတယ်။COVID-19 အကူအဆက်မခံရတဲ့ကျန်းမာရေးလုံခြုံရေး COP လို့ခေါ်တဲ့ဒီလေ့လာမှုမှာပါဝင်နိုင်ပါတယ်။ Britain နိုင်ငံကလုံခြုံရေးကို Hydroxychloroquine ဓာတ်မဟုတ်လူကျန်းမာရေးမထိခိုက်စေတဲ့ဆေးသုံးလာပေးပြီးအာရှတိုက်သားတွေကိုတော့ Chloroquine ဓာတ်မဟုတ်လူကျန်းမာရေးကိုမထိခိုက်စေတဲ့ဆေးနဲ့ဆန့်သက်လေ့လာမှာဖြစ်ပါတယ်။ဒီညှက်ဖြားဆေးကအသုံးတည်တယ်လို့ April လသတင်းစာရှင်းလင်းပွဲမှာသမ္မတ Trump ပြောခဲ့ရတာကနေဒီဆေးပေါ်မှာစိတ်ဝင်စားလာကြတာဖြစ်ပါတယ်။ဒါပေမဲ့လည်း American အစားအသောက်နဲ့ဆေးဝါးဆိုင်ရာစီမံခန့်ခွဲဌာန FDA ကဒီဆေးကို COVID-19 လူနာတွေကုသရမှာအကန့်အသတ်နဲ့ပဲခွင့်ပြုထားပြီးဒီဆေးကနှလုံးကုန်မှမှန်တဲ့ပြဿနာဖြစ်လာနိုင်တဲ့အန္တရာယ်ကြောင့်ဆေးရုံဆေးကမ်းမှာမဟုတ်ရင်သုံးခွင့်မပေးပါဘူး။ဒီ COP ဆန့်သက်မှုကိုထိုင်းနိုင်ငံဘန်ကောက်မဟီရောတက်ကတူ Oxford အပူပိုင်းဆေးသုတေသနဌာနကလည်းပါဝင်ဆောင်ရွက်နေတာပါ။